This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီရုကနေကြင်ဝေးပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ဗီဒီယို NUG ကဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2024ခုနှစ်အောက်တိုဘာလ5ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယို NUG စီရေးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG စီရေးသတင်းကောက်နှုတ်ချက်များကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးစီရေးသတင်းအနေဖြင့်လာရှိုးကွန်ပျူတာတက္ကသိုလ်ကိုစစ်ကောင်စီလေကြောင်းတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။လာရှိုးမြို့ရှိကွန်ပျူတာတက္ကသိုလ်ကိုစစ်ကောင်စီကဒီနေ့အောက်တိုဘာ5ရက်မနက် 10:50 မိနစ်ခန့်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေတာတွင်သတင်းရင်းမြစ်တွေကပြောပါတယ် MNDAA သိမ်းပိုက်ထားတဲ့လာရှိုးမျိုးကကွန်ပျူတာတက္ကသိုလ်ကိုဒီနေ့မနက်ပိုင်းမှာစစ်ကောင်စီက Jet Fighter နဲ့ဘုံ3ချိန်ကျဲချခဲ့တာဖြစ်ပြီးထိခိုက်သေးဆုံးသူမရှိဘူးလို့ဒေတာကန်ချို့ကပြောပါတယ်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ထိန်းချုပ်ထားတဲ့လာရှိုးမျိုးကိုမနေ့အောက်တိုဘာ4ရက်ကလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပါသေးတယ်ဒီတိုက်ခိုက်မှုကြောင့်ရက်သားတအုပ်ဒဏ်ရာရခဲ့ပြီးရက်ကွက်ငါးမှာရှိတဲ့ကွန်ရင်ဖျားချောင်းရှေးဟောင်းအဆောက်အုံပါဝင်အဆောက်အုံများစွာပျက်စီးခဲ့ရပါတယ်။လာရှိုးမျိုးကတမိုင်းဝင်ကွန်ရင်တရုတ်ဘာသာရေးဘုံချောင်းကိုဘုံကျဲတိုက်ခိုက်တာဟာလူမှုကိုတက်ဖြတ်တာတွေအပြင်တမိုင်းဝင်နေရာတွေကိုပိတ်မတ်ထားတိုက်ခိုက်တာဖြစ်တယ်လို့ MNDAA ကထုတ်ပြန်ထားပါတယ်။ဒါဟာစစ်ကောင်စီအနေနဲ့အမျိုးသားယဉ်ကျေးမှုကိုနင်းချေလိုက်တာဖြစ်ပြီးအမျိုးသားယဉ်ကျေးမှုနဲ့ယုံကြည်ချက်များကိုချိုးနှိမ်စော်ကကျူးလွန်လိုက်တာပဲလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ပလောဝအပါအဝင်ရခိုင်ပြည်နယ်အတွင်သိမ်းပိုက်ထားတဲ့ဒေသတွေမှာရခိုင်တပ်တော် AA မိုင်းရှင်းလင်းလှုပ်ဆောင်တဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်နယ်ပလောဝဒေသအပါအဝင်ရခိုင်ဒေသကသိမ်းပိုက်ထားတဲ့မြို့ရွာတွေမှာရခိုင်တပ်တော် AA ကမိုင်းရှင်းလင်းလုပ်ငန်းတွေပြုလုပ်ပေးနေတယ်လို့ဒေတာတွင်းသတင်းရင်းမြစ်တွေကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစစ်မရှုံးခင်နဲ့စခန်းမစွန့်ခွာခင်ကတည်းက၎င်းတို့စခန်းအနီးတစ်ဝိုက်မိုင်းထောင်ထားတာစစ်ကြောင်းထိုးရာဒေတာတွေမှာမိုင်းထောင်ထားတာတွေပြုလုပ်ခဲ့တာကြောင့်ရခိုင်တပ်တော် AA ကတပ်ဖွဲ့ဝင်တွေမိုင်းရှင်းလင်းလုပ်ငန်းတွေလှုပ်ဆောင်နေတာလို့သိရပါတယ်။လက်ရှိမှာရခိုင်တပ်တော်ထိန်းချုပ်ထားရမြို့တွေဖြစ်တဲ့ကြောက်ဖြူ၊စစ်တွေ၊တောင်ကုတ်မန်အောင်ဒေသတွေမှာလဲစစ်ကောင်စီတပ်ဖွဲ့ဝင်တွေက၎င်းတို့စခန်းအနီးပတ်ဝန်းကျင်နဲ့မြို့ပတ်ပတ်လည်မှာမိုင်းထောင်ထားတာရှိတယ်လို့သိရကြောင်း Western News ကဖော်ပြထားပါတယ်။ရခိုင်တပ်တော် AA အနေနဲ့စစ်ကောင်စီထံကနေသိမ်းပိုက်ထားတဲ့မြို့ရွာတွေမှာမိုင်းရှင်းလင်းရေးလုပ်ငန်းတွေအဓိကထားဆောင်ရွက်ပေးနေပြီးသိမ်းလူစဲဖြစ်နေတဲ့မောင်တော်ဒေသမှာလဲမိုင်းရှင်းလင်းရေးလုပ်ငန်းတွေလုပ်ပေးနေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီပေါင်မြို့နယ်မှာတိုက်ပွဲမရှိဘဲစစ်တပ်ကပစ်တဲ့လက်နက်ကြီးကြောင့်ကလေးတဦးအပါအဝင်နှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပေါင်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်တာမရှိဘဲအကြမ်းဖက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးသွားတယ်လို့ပေါင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။မနေ့အောက်တိုဘာ4ရက်နေ့ညနေ6နာရီခန့်အချိန်မှာပေါင်မြို့အနီးမှာရှိတဲ့ကပ္ပစတပ်က120မမလက်နက်ကြီးတွေနဲ့အကြောင်းမဲ့ပစ်ခတ်ခဲ့ရမှာခင်းရှေတောင်ယာအတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်အရသာပြည်သူတွေထိခိုက်သေဆုံးခဲ့ရတာလို့ဆိုပါတယ်ပေါင်မြို့အနီးမှာရှိတဲ့ကပ္ပစတပ်ကပစ်ခတ်တဲ့လက်နက်ကြီးတွေကြောင့် အသက်တနှစ်ခွဲခန့်အရွယ်ရှိကလေးငယ်တဦးအပါဝင်အသက်63နှစ်အရွယ်အမျိုးသမီးတဦးသေဆုံးကနှစ်ဦးဒဏ်ရာရသွားတယ်လို့အသိပေးထားပါတယ်။ဒါအပြင်အကြမ်းဖက်စစ်တပ်ရဲ့ရန်ကားပစ်ခတ်မှုကြောင့်ခင်းရှေးတောင်ရွာအတွင်းကရပ်သားပြည်သူတွေနေထိုင်ရာအိမ်အချို့ပျက်စီးခဲ့ရတယ်လို့လည်းသိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာအောက်တိုဘာ3ရက်နေ့မွန်းလွဲပိုင်းကလည်းတိုက်ပွဲဖြစ်တာမရှိတဲ့ပေါင်းမြို့နယ်တောင်ပိုင်းကကြေးရွာတွေကို Jet Fighter နဲ့လေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့တယ်လို့တစ်ချိန်တည်းမှာပဲပေါင်းမြို့နယ်မှာရှိတဲ့ကပ္ပစ24တပ်က120နဲ့ဟာဝေဇာအမြောက်တွေနဲ့တီးကြောက်ကြေးရွာကို4ကြိမ်ပစ်ခတ်ခဲ့တာကြောင့်အရတားတဦးဒဏ်ရာရသွားတယ်လို့ပေါင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးမကွေးတိုင်းအတွင်းအကြံဖတ်စေအုပ်စုမှပါဝင်နေသူတွေကိုတမာအင်စတီကျူဖော်ထုတ်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းအတွင်းဆေးရဆွေးမှုကျွလွန်နေကြတဲ့ဆေးရဆွေးကောင်တွေရဲ့အမည်စင်းရဲ့အချက်လက်အချို့ကိုတမာအင်စတီကျူတမာအင်စတီကျူဆော့ဒေဗလော့ပ်မန့်ကစူးစီးထုတ်ပြန်ထားပါတယ်။ဒီအချက်လက်တွေဟာအာနာသိန်းစစ်တပ်ရဲ့အကြံဖတ်ဖိနှိပ်ရေးရန်ရမ်းမှပါဝင်ပြီးဆေးရဆွေးမှုတွေနိုင်ငံတကာရဆွေးမှုတွေကိုပျောင်ပျောင်တင်းတင်းကျွလွန်နေကြတဲ့မကွေးတိုင်းအတွင်းကအုတ်ချုပ်ရေးကောင်စီဝင်တွေဖြစ်တဲ့စစ်တပ်အဖွဲ့ဝင်တွေရဲ့အချက်လက်တွေကိုဖော်ထုတ်လိုက်တာဖြစ်ပါတယ်။လက်ရှိမကွေးတိုင်းရဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝင်ကြီးနေရာကိုဗိုလ်မှူးကြီးမိုးမင်းသိန်းကတာဝန်ယူထားပြီးအရင်နယ်စပ်ရေးရာဝင်ကြီးဟောင်းဗိုလ်မှူးကြီးကျော်ကျော်လင်းနေရာမှာအခုနှစ်ဖေဖော်ဝါရီလကမှအစားထိုးဝင်ရောက်လာတာလို့သိရပါတယ်။မကွေးတိုင်းကခရိုင်ခုနှစ်ခုရဲ့စီမံအုတ်ချုပ်ရေးကောင်စီအဖွဲ့ဝင်တဲ့နေရာတွေကိုဒုတိယဗိုလ်မှူးကြီးအဆင့်ရှိသူ9ဦးကတာဝန်ယူထားပြီးမြို့နယ်25မြို့နယ်ရဲ့စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဲ့နေရာတွေကိုဗိုလ်မှူးအဆင့်ရှိသူတွေကတာဝန်ယူထားတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်မှာအကြမ်းဖက်စစ်တပ်ကအာဏာသိမ်းယူခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဖေဖော်ဝါရီလ2ရက်နေ့မှာ၎င်းတို့ရန်နေရာလဲပတ်နိုင်ဖို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းခဲ့ပြီးတိုင်းခရိုင်မြို့နယ်အဆင့်စီမံအုပ်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းခဲ့ပါတယ်။မြို့နယ်အဆင့်ခရိုင်အဆင့်စီမံအုပ်ချုပ်ရေးကောင်စီဝင်တွေဟာပြည်သူအာဏာကိုတရားမဝင်လုယူထားတဲ့အကြမ်းဖက်စစ်အုပ်စုရဲ့အခြေခံအကြဆုံးသောဖိနှိပ်ရေးရန်ရားတွေဖြစ်တဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုဖမ်းဆီးခြင်းတပ်ဖြတ်ခြင်းအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့ပြည်သူဝန်ထမ်းတွေကိုဖမ်းဆီးခြင်းနဲ့တပ်ဖြတ်ခြင်းစတာတွေကျူးလွန်ရာအဓိကထောက်တိုင်တွေလို့အမအင်စတီကျူကထောက်ပြထားပါတယ်။ဒါအပြင်ပြည်သူတွေခရီးသွားလာတာကိုကန့်သက်ပိတ်ပင်တာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးငွေညှစ်တာစစ်အုပ်စုရဲ့စစ်မှုထမ်းဥပဒေကိုအသက်သွင်းတာလူငယ်လူရွယ်များစွာကိုအဓမ္မစစ်မှုထမ်းစေတာစတာတွေကိုအဓိကလှုပ်ဆောင်ပေးတဲ့တောက်တိုင်အဖွဲ့အစည်းတွေလို့လည်းဆိုပါတယ်။အာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်ရေးရန်ရားတွေမှာပါဝင်ခဲ့သူတွေကိုအပြစ်ပေးအရေးယူနိုင်ရေးဟာအသွင်ကူးပြောင်းရေးကာလတရားမျှတမှုအတွက်မဖြစ်မနေလှုပ်ဆောင်ရမယ့်တာဝန်တရဖြစ်တာကြောင့်အခုလိုစစ်တပ်အဖွဲ့ဝင်တွေကိုမှတ်တမ်းတင်ပြီးအများပြည်သူရှေ့မှောက်ဖော်ထုတ်တင်ပြလိုက်ရတာလို့တမာအင်စတီကျူတမာအင်စတီကျူအော့ဒေဗလော့ပ်မန့်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာယခုနောက်ဆုံးစီရေးသတင်းအနေဖြင့်ရောဒီတာမှာ9ချိန်မြောက်အခြေခံစစ်ပညာသင်တန်းဖွင့်လှစ်တဲ့သတင်းကိုတင်ပြပေးပါမယ်ရောဒေတာပြည်သူ့ကာကွယ်တပ်ဖွဲ့ YPDF က9ချိန်မြောက်တပ်သားသစ်အခြေခံစစ်ပညာသင်တန်းဖွင့်ပွဲကိုအောက်တိုဘာ3ရက်နေ့မှာပြုလုပ်ခဲ့တယ်လို့သိရပါဗျ။ဒီအပတ်စဉ်ကိုအခြေခံစစ်ပညာသင်တန်းဖွင့်ပွဲကို YPDF တပ်ဖွဲ့ရဲ့ရောနကခမ်းမမှာကျင်းပခဲ့တာဖြစ်ပြီးတပ်ဖွဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေအရာရှိအရာခံအချက်စစ်တွေတွေနဲ့သင်တန်းသားတွေတက်ရောက်ခဲ့ကြတယ်လို့ YPDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။စစ်သင်တန်းဆိုတာကိုယ်စိတ်နှစ်ခုလုံးကျမ်းမာတန်ဆွမ်းအောင်လေ့ကျင့်ပေးတာဖြစ်ပြီးစည်းကမ်းကောင်းမွန်နဲ့ပြည်သူတော်လှန်ရေးတပ်သားတွေဖြစ်လာစေဖို့လေ့ကျင့်ပြိုးထောင်ပေးတာဖြစ်တယ်လို့ YPDF ဥက္ကဋ္ဌရဲဘော်ရော်လေးကအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။တင်နန်းဖွင့်လျရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတင်နန်းမှုအဖြစ်တာဝန်ယူထားတဲ့တပ်ဖွဲ့အထွေထွေအတွင်းရေးမှူးရဲဘော်လူလှကလည်းစစ်ပညာဆိုတာလူတိုင်းတတ်ထားတဲ့နဲ့ဒါမှအရေးအကြောင်းကြုံလာရင်အဆင်သင့်ဖြစ်နေမှာလို့ဆိုပါတယ်။တင်နန်းစင်းပွဲမှာတည်ရင်မှုရဲဘော်တာယာကတင်နန်းသားတွေကိုတင်နန်းနဲ့လေ့ကျင့်ရေးဌာနထံအံ့နံခဲ့ပြီးကျေးဇူးတင်စကားပြောကြားတာတပ်ဖွဲ့တစ္ဆာဒိဋ္ဌာန်၅ချက်ရွတ်ဆိုတာတွေပြုလုပ်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အ
ရေဒီယိုအန်ယူဂျီသောတာရှင်များရှင်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2024ခုနှစ်အောက်တိုဘာလ5ရက်နေ့ရေဒီယိုအန်ယူဂျီပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ကမ္ဘာ့ဆရာများနဲ့အထိမ်းအမှတ်တဝန်လာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပေးပို့တဲ့သတင်းကိုဥစွာတင်ပြပေးပါမယ်အောက်တိုဘာလ5ရက်ကမ္ဘာ့ဆရာများနဲ့အထိမ်းအမှတ်ဖြင့်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကတဝန်လာပေးပို့ရမှာမြန်မာနိုင်ငံပါဝင်ကမ္ဘာ့နိုင်ငံအသီးသီး၌ပညာရေးကဏ္ဍတွင်ရှေ့ဆောင်လမ်းပြမိအိမ်ရှင်များဖြစ်သည့်ဆရာဆရာမများ၏ဂုဏ်ရည်ချင်းတို့အားဂုဏ်ပြုလေးစားသောအဖြစ်ကမ္ဘာ့ဆရာများ၏အားနှစ်ဆင်ကျင်းပပြုလုပ်ကြမည်ဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေဖြင့်ဆရာဆရာမများ၏ကြီးမြတ်သည့်ဂုဏ်ကျေးဇူးအနန္တတို့အားအစဉ်အမြဲတမိုးထားလေးစားပါကြောင်းနှင့်ဓမ္မဘက်တွင်ပြည့်ပြည့်စုံစုံရဲရဲဝံ့ဝံ့ရည်တည်လျက်လူဦးတော်လှန်ရေးတွင်ပူးပေါင်းပါဝင်ဆောင်ရွက်ခဲ့ကြသည့်ပြည်သူ့ဝန်ထမ်း CDM ဆရာဆရာမများအားလေးစားဂုဏ်ယူအပ်ပါတယ်လို့ဖော်ပြပါတယ်။ပညာသင်ကြားမှုသင်ယူမှုလုပ်ငန်းစဉ်သည်စင်စမပြတ်စီစဉ်အသက်ဝင်နေသည့်လုပ်ငန်းစဉ်ဖြစ်သည့်နေကြီးလူသားတိုင်းသည့်ယင်းလုပ်ငန်းစဉ်အားကြိုးစားဖော်ဆောင်ကြမည်ဖြစ်ပြီးမိမိတို့နိုင်ငံတွင်စစ်ကြုံပညာရေးစနစ်ကြီးစိုးခဲ့သည့်ကကလာမှာစ၍လူလက်စွာပညာသင်ကြားခွင့်သင်ယူခွင့်တို့အပြည့်အဝမရရှိခဲ့ကြကဆရာဆရာမများနှင့်ကျောင်းသားကျောင်းသူများ၏အခွင့်အရေးများဆုံးရှုံးခဲ့ကြရတယ်လို့ဆိုပါတယ်ခုနူးဒေါ်လင်ကလာတွင်အချက်မဖက်အာနာဖီဆိုင်လှူရှားမှုတွင်ပါဝင်ခဲ့ကြသည့်ပြည်သူ့ဝန်ထမ်း CDM ဆရာဆရာမများသည့်ဒါစီခက်ခဲများစွာနှင့်ရင်ဆိုင်ကြုံတွေ့နေကြရပြီးချို့သောဆရာဆရာမများသည့်ဂျမ်ပါစီယုစု၏ဖန်စီနှိမ့်ဆက်မှုတက်ပြတ်မှုများခံကြရကချို့သည့်အချင်းနောင်ထဲတွင်ဖန်စီထိန်သိမ်းခံနေကြရဆဲဖြစ်တယ်လို့ဖော်ပြပါတယ်။ယနေ့ကြရောက်သောကမ္ဘာ့ဆရာများနေ့တွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနေဖြင့်ဂျမ်ပါစီအာနာရှင်များအားဂျမ်မဖန်နေဖြင့်ရဲဝံစွာဆက်ကျင်တော်လှန်မှုကြောင့်ဖန်စီထိန်သိမ်းခံနေရတဲ့ဆရာဆရာမများပါဝင်ဖန်စီခံပြည်သူများအားအမြန်ဆုံးပြန်လည်လွှတ်ပေးရင်းနဲ့ယသားပြည်သူများပေါ်ရွေးချယ်ရှိရှိဖြင့်ကျူးလွန်နေသောလေကြောင်းတိုက်ခိုက်မှုများ၊ဆေးရဆုမှုများ၊ကျန်းဖတ်မှုများအမြဲဆုံးရပ်တန့်စေရို့အတွက်နိုင်ငံတကာကကျန်းမာရေးရုပ်စုပေါ်ယခုထက်ပုံမထရောက်သောစီးပွားရေးပိတ်ဆို့မှုများနှင့်တန်တမာရေးအဖိအားပေးခြင်းများကိုတွန်းမြှင့်လှုံ့ဆော်သွားရန်အထူးတိုက်တွန်းတောင်းဆိုအပ်တယ်လို့ဖော်ပြပါတယ်ရှင်။စစ်တပ်ရဲ့အထူးအရာရွေးကောက်ပွဲကိုမြန်မာလူထုကဆန့်ကျင်နေသလိုနိုင်ငံတကာအတိုင်းဝိုင်းကလည်းကန့်ကွက်ဖို့ဦးကျော်မိုးထွန်းတိုက်တွန်းတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။ဂျမစစ်ကောင်စီကလုံမဲ့အတူအရာရွေးကောက်ပွဲကိုမြန်မာလူထုကစန့်ကျင်နေသလိုနိုင်ငံတကာအတိုင်းအဝန်းကလည်းဒီရွေးကောက်ပွဲကိုကန့်ကွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကတိုက်တွန်းပြောကြားလိုက်ပါတယ်။စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကြောင့်မြန်မာနိုင်ငံမှာပြည်ပခန့်တွေနဲ့တိုက်ခိုက်မှုတွေပုံမတူပွားလာမှာဖြစ်တာကြောင့်ကုလသမဂ္ဂအစည်းအဝေးမှာကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကတတိပေးလိုက်တာလည်းဖြစ်ပါတယ်။89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးဖြစ်တဲ့လူမှုရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာထွေထွေဆွေးနွေးမှုစီစဉ်ကိုလည်းအောက်တိုဘာ3ရက်နေ့နဲ့4ရက်နေ့မှာကျင်းပခဲ့ရမှာသမ္မတကြီးဦးကျော်မိုးထွန်းကအခုလိုပြောဆိုလိုက်တာပါဒီမိုကရေစီအတွက်လွတ်လပ်သောတရားမျှတသောရွေးကောက်ပွဲတွေကသာခြေကံကျတာကြောင့်အာဏာသိမ်းစစ်တပ်ကလုပ်မဲ့ဘယ်ရွေးကောက်ပွဲမဆိုလွတ်လပ်မျှတပြီးအလုံးပေါင်းဝင်တဲ့ရွေးကောက်ပွဲဖြစ်နိုင်မှာမဟုတ်ဘူးလို့လည်းသမ္မတကြီးကအတည်ပြုခဲ့ပါတယ်ဂျမစစ်တဲ့ရဲ့အတူရောင်ရွေးကောက်ပွဲဟာပြည်ထနာကိုဖြည့်ရှင်းတဲ့နည်းမဟုတ်ပဲပြပခါတွေကိုပုံမကြမြင့်စေပြီးတိုက်ခိုက်မှုတွေတိုးပွားစေမယ်လို့လည်းထောက်ပြပြောဆိုခဲ့ပါတယ်။မြမပြည်သူတွေရဲ့တည်ချက်ဟာခိုင်မာတဲ့အတွက်မိမိတို့အနေနဲ့စစ်တပ်ကပြင်ဆင်နေတဲ့အတူရောင်ရွေးကောက်ပွဲကိုပြင်းပြင်းထန်ထန်ကန့်ကွက်သလိုနိုင်ငံတကာတိုင်ဝမ်အနေနဲ့လည်းကန့်ကွက်ဖို့လိုတယ်လို့သမ္မတကြီးကတိုက်တွန်းတောင်းဆိုခဲ့ပါတယ်။လက်ရှိချိန်မှာဆီယနာရှင်တွေကြောင့်မြမပြည်သူလူထုတရလုံးအထူးသဖြင့်မျိုးသမီးတွေနဲ့ကလေးငယ်များအသံဆွမ်းသူများနဲ့လူငယ်တွေဟာဆရာနာရှင်စနစ်စိုးနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတံကိုခါးစည်းခံရတယ်လို့လည်းအသိပေးထားပါဗျ။စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုရန်စွဲကိုကာကွယ်ပေးဖို့နဲ့ကူညီပေးဖို့မြမပြည်သူတွေကြဲကြဲလောင်လောင်တောင်းဆိုနေကြတယ်လို့လည်းကုလသမဂ္ဂအစည်းအဝေးမှာတမ္မကြီးဦးကျော်မိုးထွန်းကဆက်လက်ပြောဆိုခဲ့ပါတယ်။ပြည်သူများဒုက္ခခံစားနေရတဲ့အခြေတည်းရဲ့အဓိကစိတ်မြင်ဟာဆရာနာရှင်စနစ်နဲ့တရားမဝင်ဆရာနာသိမ့်ဖို့ကြိုးပမ်းမှုတို့ကြောင့်သာဖြစ်တဲ့အတွက်ဒီစစ်မြင့်အပြီးတိုင်ချုပ်ငင်းဖို့လိုတယ်လို့လည်းတမ္မကြီးကအစည်းအဝေးတက်ရောက်လာသူတွေကိုရှင်းပြထားပါတယ်။မြန်မာပြည်သူတွေထိခိုက်စေတဲ့ဒီစစ်မြင့်ကိုဖြေရှင်းဖို့နိုင်ငံတကာတိုင်ဝန်အနေနဲ့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေချမှတ်ပြီးအချိန်အဟုန်နဲ့ဆောင်ရွက်တင်တယ်လို့လည်းအကြံပြုထားပါတယ်။မြန်မာနိုင်ငံကကလင်းငယ်6000ကျော်နေရာစွန့်ခွာနေရပြီးသမိုင်းဆောင်ရှောက်မှုနဲ့ပုံမှန်ပညာရေးပြတ်တောက်မှုတွေအောက်မှာရုန်းကန်နေရတယ်လို့လည်းအသိပေးထားပါတယ်။ဒါ့အပြင်ဂျမ်မစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေဟာယာယီစခန်းနဲ့ပုံခုခြင်းတွေမှာပညာစီးပူးနေရတယ်လို့စာနေခါမလုံလောက်မှုနဲ့ကာကွယ်ဆေးပုံမှန်မရတာကြောင့်အာဟာရပြတ်လတ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာအသက်မပြေသေးတဲ့ကလေးငယ်တွေဟာ စစ်တပ်ရဲ့အတင်းအကျပ်စစ်သားတွေစူးစမ်းမှုဘေးအန္တရာယ်စုနဲ့ပါရင်ဆိုင်နေရတယ်လို့မြန်မာကလင်းငယ်တွေရဲ့လက်ရှိအခြေအနေတွေကိုနိုင်ငံတကာတိုင်ဝမ်ကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကမတန်ဆွမ်းသူတွေဟာသူတို့အတွက်လိုအပ်နေတဲ့အထောက်အကူပြုအစီအမံတွေရဖို့ခက်ခဲလာပြီးခွေရေးချိုးဖောက်ခံရမှုတွေမြင့်တက်လာတယ်လို့လည်းအသိပေးထားပါတယ်။ဒါကြောင့်မြန်မာလူငယ်တွေဟာစာသင်ကျောင်းတွေနဲ့တက္ကသိုလ်တွေမှာပညာသင်ကြားနေရမယ့်အစားအများစုဟာပြည်သူများရဲ့အသက်အိုးအိမ်တွေကိုကယ်တင်ဖို့နဲ့လူအသက်အိုးကိုကာကွယ်ဖို့ပြည်သူတော်လှန်ရေးတိုက်ပွဲမှာပါဝင်နေရတယ်လို့ချို့ကလည်းစစ်တပ်ရဲ့မတရားဖမ်းဆီးတာကိုရှောင်ရှားနိုင်ဖို့ပြည်တွင်းကနေထွက်ခွာကြရတယ်လို့သံမက်ကြီးကပြောပါတယ်။ဒီမိုကရေစီရဲ့တိုက်ပွဲဝင်မှုအတွက်အလွန်ရေးပါတယ်ဥစားမှုအခန်းကဏ္ဍကနေပါဝင်နေတဲ့မြန်မာလူငယ်တွေဟာစစ်ဘက်စစ်တပ်ရဲ့အတင်းအကျပ်တပ်သားစုဆောင်မှုတွေကြောင့်အလုံးရင်းနဲ့ရွှေ့ပြောင်းနေထိုင်ခြင်းအုံနောက်ရိုးစိတ်မှုပြဿနာစတာတွေဟာဆိုရင်ရတဲ့အခြေအနေဖြစ်လာတယ်လို့လဲသံမကြီးကရှင်းလင်းပြောဆိုထားပါတယ်။ဒါအပြင်မကြသေးခင်ကဖြစ်ပေါ်ခဲ့တဲ့ရာကီမုန်နာရဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်လည်းမြန်မာပြည်သူတွေဟာနေရစွန့်ခွာမှုဒုက္ခဆင်းရဲနဲ့လူသားချင်းစာနာထောက်ထားမှုအခြေအနေတွေပုံမဆိုးရွားလာတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာမြေတမ်းကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကရှင်းလင်းပြောဆိုခဲ့ပါတယ်ရှင်။မြန်မာ့ဥဆောင်တဲ့ဆေးဥစုပြုတ်ကြမှာကိုတရုတ်စိုးရိမ်နေတဲ့အကြောင်းအရာကိုလည်းတင်ပြပေးပါဦးမယ်။ဇမတ်စေကောင်းဆောင်မြောက်လန်းဥဆောင်တဲ့ဆေးဥစုပြုတ်ကြမှာကိုတရုတ်အစိုးရကမလိုလားပဲစိုးရိမ်မှုတွေမြင့်တက်လာနေတယ်လို့စီးရဲနိုင်ငံရေးလေလာစောင့်ကြည့်သူတွေကပြောပါရယ်။မြောက်လန်းဥဆောင်တဲ့ဆေးဥစုပြုတ်ကြမှာကိုတရုတ်အစိုးရကမလိုလားတဲ့အကြောင်းတရုတ်အစိုးရကိုယ်စားလှယ်ဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့လျှို့ဝှက်တွေ့ဆုံခဲ့တဲ့စီးရဲမတန်းပေါက်ကျန်းလာတာနဲ့ပတ်သက်လို့စီးရဲနိုင်ငံရေးလေလာစောင့်ကြည့်သူတွေကခုလိုပြောဆိုလိုက်တာဖြစ်ပါရယ်။ဝါပြည်နယ်ကဗဟိုကောင်ဆောင်တွေနဲ့ပြည်နိုင်ငံတိုင်းဝန်ကြီးဌာနကအထူးကိုယ်စားလှယ်တင်ရှိကျွင်ဦးဆောင်တဲ့အဖွဲ့တို့ပြီးခဲ့တဲ့ဩဂုတ်လ28ရက်အင်္ဂါနေ့မှာတွေ့ဆုံခဲ့တဲ့စီးဝေးမတန်းပေါက်ကြားလာတာပဲဖြစ်ပါတယ်။စီးပွားရေးရတရုတ်ကိုမိခိုးအားထားနေရတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWS အနေနဲ့တရုတ်နဲ့ပြဿနာဖြစ်မဲ့အလုံးမျိုးလုံးမှာမဟုတ်တဲ့အတွက်ဒီမတန်းဟာတရုတ်ဘက်ကဖော်ကောင်လုပ်ပြီးဖွင့်ချလိုက်တာဖြစ်နိုင်တယ်လို့နိုင်ငံရေးစီးရေးလေးလာနေသူတို့ကဆိုပါတယ်။ပေါ်ကျလာတဲ့အစည်းအဝေးမှတန်းရတရုတ်အစိုးရအနေနဲ့ကိုကန်တက်မရော MNDAA နဲ့ကိုကန်ဒေတာကိုဖျက်ငါးဖျက်ဖြစ်တဲ့ PSME ရေအင်တာနက်လောင်စာဆီးစေဝါနဲ့စံပါဝင်လူသုံးကုန်ပစ္စည်းစားတဲ့ထောက်ပံ့ရေးပစ္စည်းတွေပိတ်ဆို့ထားတဲ့ပြင်လူဝင်ထွက်ကိုလည်းကိုကန်ဒေတာနဲ့ထိစပ်နေတဲ့တရုတ်နယ်စပ်ဂိတ်တွေကနေတင်းကျပ်စွာပိတ်ဆို့ထားတယ်လို့သိရပါတယ်။ဒါ့အပြင်မြို့သားညီညွတ်ရေးအစိုးရဒါမှမဟုတ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကမြန်မာစစ်တပ်ကိုဖျောက်ချပြီးအစားထိုးလို့မရနိုင်ကြောင်းနဲ့စစ်တပ်ပြိုကျပြီးနောက်နိုင်ငံတွေနဲ့နှိစက်တဲ့ NUG နဲ့ PDF အုပ်စုတွေအနိုင်ရသွားမှာကိုတရုတ်ဘက်ကလုံးဝလက်မခံကြောင်းတရုတ်အထူးကိုယ်စားလှယ်တင့်ရှိကျင်းကဝါကောင်းဆောင်တွေကိုပြောဆိုထားပါတယ်။လာရှုမြို့ကိုထိန်းချုပ်ထားတဲ့ကိုကန်တပ်တွေမဆုတ်သွားမချင်းကိုကန်ဒေသကိုပိတ်ဆို့ထားတာတွေရုတ်သိမ်းပေးမှမဟုတ်တဲ့အပြင်ပုံမပြင်းထန်တဲ့အရေးယူမှုတွေထပ်လုပ်သွားဖို့ရှိတယ်လို့လည်းပေါကြားလာတဲ့စီဝေးမှတ်တမ်းအရသိရပါတယ်။ခုလိုစီဝေးမှတ်တမ်းပေါကြားလာချိန်မှာပဲဂျမတ်စေကောင်းဆောင်မြောက်လိုင်းကလာရှုမြို့နဲ့ရှေ့မြောင်တိုင်းစစ်ဌာနချုပ်ကိုပြန်သိမ်းဖို့စီရေးပြင်ဆင်မှုတွေလုပ်ခိုင်းထားပြီးမကြမီထိုးစစ်စတင်မှုရှိနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။လာရှုကိုတိုက်ခိုက်မဲ့စစ်စင်ရင်မှာလေကြောင်းနဲ့ရေပြင်ထိုးစစ်ဟန်ချက်ညီညီတိုက်ခိုက်မဲ့လက်ညွန်ချက်တွေရှိထားပြီးဒီနေ့မကုံရင်လာရှုကိုပြန်လည်တိုက်ခိုက်နိုင်တယ်လို့စီရေးသတင်းတွေအရသိရပါတယ်။လက်ရှိမှာလည်းဂျမတ်စေကောင်းစီဟာလာရှုမြို့ကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတာကြောင့်ရသားပြည်သူတွေတည်ဆုံနေတယ်လို့အစအုံတွေများစွာပြည့်စည်ခဲ့ရတယ်လို့ကိုကန်တက်မရော MNDAA ကထုတ်ပြန်ထားပါတယ်ရှင်မြန်မာနိုင်ငံကရဲစွန်းတတိရှိတဲ့ဆရာဆရာမတွေကိုဂုဏ်ပြုတယ်လို့ American တန်ယုံကကမ္ဘာဆရာများနေ့မှာထုတ်ပြန်တဲ့သတင်းကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံကရဲစွန်းတတိရှိတဲ့ဆရာဆရာမတွေအတွက် USAID ကဂုဏ်ယူတယ်လို့မြန်မာနိုင်ငံဆိုင်ရာ American တန်ယုံကကမ္ဘာဆရာများနေ့ဖြစ်တဲ့ဒီကနေ့အောက်တိုဘာ5ရက်နေ့မှာထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကဆရာဆရာမတွေရဲ့ဂိယူနာနဲ့လုံလဆိုင်ထုံမှုတွေဟာသူတို့နေထိုင်ရာအဝန်အဝိုင်းရဲ့အနာဂတ်ကိုပုံဖော်ထုစစ်နေပါတယ်လို့အမေရိကန်တန်ယုံကဆိုပါတယ်။ချိန်မများစွာအသက်အန္တရာယ်ချင်းချောင်းမှုတွေရင်ဆိုင်နေရတဲ့ကြားကဆရာဆရာမတွေဟာအနာဂတ်မျိုးဆက်သစ်တွေကိုဆက်လက်အားပေးညွှန်ပြပညာသင်ပေးနေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းကထိခိုက်လွယ်တဲ့ကလေးတွေရဲ့ပညာရေးလုံရင်ကိုဖြည့်ဆည်းပေးနိုင်ဖို့ဆရာဆရာမပေါင်း 12,000 ကျော်အတွက်အကူအညီဖြစ်စေမဲ့ပညာရေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုနဲ့အရင်းမြစ်တွေကို USAID ကဂုဏ်ယူစွာနဲ့ပံ့ပိုးပေးနေတယ်လို့သိရပါဗျ။မြန်မာနိုင်ငံကကလေးငယ်6တန်းကျော်ဟာနေရွှန့်ခွာနေရပြီးကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးပြတ်တောက်မှုတွေအောက်မှာရုန်းကန်နေရပြီးယာယီစခန်းတွေနဲ့ပုံခုခြင်းတွေမှာပညာစည်းဝူးနေရတယ်လို့တတ်မပြည့်သေးတဲ့ကလေးငယ်တွေဟာစစ်တပ်ရဲ့အတင်းအကျပ်ဆက်သားစုဆောင်မှုဘေးအန္တရာယ်စုနဲ့ရင်ဆိုင်နေရတယ်လို့ကုလဆိုင်ရာမြန်မာမြေတမ်းကိုယ်စားလှယ်တတ်မှတ်ကြီးဦးကျော်မိုးထွန်းကလည်းခုရက်ပိုင်းမှာကျင်းပခဲ့တဲ့ လူမှုရေးလူသားချင်းစာနာမှုနဲ့ရင်းချုံမှုဆိုင်ရာကော်မတီစီဝေးမှာပြောကြားထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်အောက်တိုဘာလ6ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံဝနဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အနောက်တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တို့မှာမုတ်တုံလီအားအသင့်တင်ရှိနိုင်ပါတယ်။မုတ်တုံလီဟာအိန္ဒိယနိုင်ငံအလယ်ပိုင်းကနေဆုတ်ခွာလာနိုင်ပါတယ်။မုတ်တုံလီဖျားနဲ့မြောင်းနဲ့ဟာအိန္ဒိယဘင်္ဂလားနယ်စပ်မှာတောင်မြောက်တန်းအနေထားဆက်လက်ရှိနိုင်ပြီးမုတ်တုံလီဖျားနဲ့ဆဲလ်တစ်ခုအသွင်ဖြစ်ပေါ်လာနိုင်ပါတယ်။မိုးအခြေအနေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့ကချင်းပြည်နယ်တို့မှာနေရာအနှံ့ပြားတနင်္သာရီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့ရန်ကုန်တိုင်းတို့မှာနေရာစိတ်စိတ်မန္တလေးတိုင်းမကွေးတိုင်းရှမ်းပြည်နယ်နဲ့နေပြည်တော်တို့မှာနေရာကျဲကျဲနဲ့ကြံပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်စကိုင်းတိုင်းအထက်ပိုင်းနဲ့ကချင်းပြည်နယ်တို့မှာဒေသအလိုက်မိုးကြီးနိုင်ပါတယ်ရေပေးမြေပြိုပေးသတိပြုနေထိုင်စီလိုပါတယ်ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလေဟာအနောက်နောက်တောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ရှိနိုင်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်ဆက်လက်နာဆင်ကြရမယ်တော်လင်းကြပြကဏ္ဍမှာတော့နိုင်မအောင်သွေးရေးသားထားတဲ့တူမီနဲ့စခဲ့တဲ့အချစ်ဆက်ကျန်းလို့အမည်ပေးထားတဲ့ကြပြလေးကိုလွတ်လပ်နှွေးဦးကခန်းစားရွတ်ဖတ်ပေးထားပါတယ်ရှင
်တူမီနဲ့စခဲ့တဲ့အချစ်ဆက်ကျန်းမဖြစ်မနေဇာတိမီကိုကင်လှုပ်ရတော့မယ်ဆိုတော့နိုင်ရန်ဘော်ကတူမီတနတ်ကိုယူလိုက်တယ်တောင်ပေါ်မှာမိုးတွေညှို့ပြီးဆိုရင်တော်ယုံချစ်ကမိမကူတန်ရာရနေတဲ့နှလုံးသားကိုဘယ်သူတွေကြော်ပူပြီးတွားခဲ့ပူပါတယ်ချစ်သူတွေဆိုတာခွဲခွာခြင်းကိုမမေ့မလျော့တန်ဖိုးထတာရတယ်လို့ပြန်လဲဆုံစည်းခြင်းကိုလည်းနှစ်ဖူးပေါ်လက်တင်ပြီးအလေးအမြတ်ပြုတ်တတ်ကြရမယ်ဇလန်းစမှာနိုင်ရန်ဘော်ကတူမီတနတ်ကိုမဖြစ်မနေယူခဲ့တယ်ဇလန်းဆုံးကြနိုင်ရန်ဘော်မှာ AK-47 မောင်းပြန်တနတ်ကိုအလေးအနက်ချိတ်ပီးထားလိုက်တယ်ငရဲပြောင်းဝှထဲမှာငါတို့တပ်ပြင်းတွေပူနေစေပါအမွေတူတူမမေ့မလျော့ချင်းများနဲ့ပူအောင်မင်းအောင်ပေါင်းကြရပါစေနိုင်မို့အောင်သွင်း
ဒီနေ့ညရဲ့နောက်ဆုံးထုတ်လွှင့်မှုအစီအစဉ်မှာတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်။တော်လင်ရေးဤအောင်မြင်ခြင်းအလှကပအပိုင်း129ကိုဖလော်ရာဟန်ကတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါ။အခုတစ်ပတ်အမျိုးသမီးကဏ္ဍမှာအားလုံးပဲသတိရှိကြစေချင်ပါတယ်ဆိုတဲ့သတင်းဆောင်ပါလေးကိုတင်ဆက်ပေးချင်ပါတယ်။ပြည်သူ့ကြားမှာပြည်သူ့စကားသံများကိုကျမနေထိုင်ရာအနီးဝန်းကျင်မှာကိုတွေ့ကြုံတွေ့ရခြင်းမှာတော့ကျမရင်ထဲမှာပြောစရာတွေတပုံတပင်ကြီးဖြစ်ခဲ့ရပါတယ်လက်တွေ့မှာပြည်သူတွေဘဝကဆုပ်လဲဆူစားလဲယူဆိုတဲ့စကားပုံနဲ့တစ်ထက်တည်းမို့ပြည်သူတွေရဲ့လက်ရှိအနေအထားတစ်ခုကိုကျမအနေနဲ့နှိမ့်သိမ့်နိုင်စွမ်းတော့မရှိပါဘူးအားလုံးသောခြေလက်နေပြည်သူကစားလို့မြို့နေလူတန်းစားပါမကြမ်းဖက်စစ်စစ်တပ်နဲ့အကျန်းဖက်ခေါင်းဆောင်ကိုမနှစ်မြုပ်နိုင်ကြတာတော့အရှိတရားပါပဲအကြောင်းကြောင့်ကြောင့်မိမိတို့ဘဝလုံခြုံရေးမိသားစုဆောင်းဝန်းနေရေးကြောင့်ပြည်သူကမပေးချင်သည့်လူစွမ်းအားအရင်မြစ်ကဆလို့ငွေကြေးပါမကြမ်းပေးဆက်ခဲ့ကြရတယ်ဒီအဖြစ်အပျက်များကနေရာဒေသအစုံမှဖြစ်ပျက်နေတဲ့လက်နက်အာဏာနဲ့အနိုင်ကျင့်မှုတွေဆိုတာလိန်ညာလို့မရတဲ့ကီတူအတန်တွေပါပဲစစ်ကောင်းစီဆိုတာအာနာရှင်နဲ့စစ်တပ်အာနာဆက်လက်တည်မြဲနိုင်ဖို့ယနေ့အချိန်ထိကြိုးစားနေရတဲ့အဖွဲ့အစည်းကိုပြောလို့ရပါတယ်အရင်အချိန်ဆယ်စုနှစ်များကနေယနေ့အချိန်ထိအာနာရှင်အတွက်ပြည်သူမြတ်တာဆိုတာဝေလာဝေဘယ်ချိန်မှငါတို့ပြည်သူတွေအခုလိုအကျန်းဖက်အဖွဲ့အစည်းအောက်ကနေလွတ်မြောက်မလဲဆိုတာကိုပဲပြည်သူတွေနေ့တတူဝရည်ရွတ်နေကြတဲ့အတန်တွေကကြဲလောင်လှပါနေ။ဒါအပြင်သူတို့ကိုထောက်ခံပါတယ်ဆိုတဲ့လူတစုကလည်း စစ်မှုထမ်းရမှာကြောက်ကြလို့အမျိုးမျိုးသောနီလန်းပေါင်းစုံနဲ့ရှောင်ကွင်းနေကြတာနေရာတိုင်းမှာပါပဲ။အာနာရှင်ကတော့အာနာမြဲဖို့ဆိုရင်အတင်းအာဓမနီးကိုပဲအမြဲတင်သုံးခဲ့သလိုပြည်သူအတွက်နိုင်ငံတစ်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ထားရှိရမယ်မေတ္တာစေတနာတွေဆိုတာတွေကိုကျင့်သုံးဖို့တုဆုံနေတတ်ကြတယ်။ဒါအပြင်စစ်ကောင်းဆောင်များနဲ့အာနာရှင်ဆိုတာကိုပြည်သူကဆက်စုနှစ်များခထက်ကအကျန်းဖက်နိုင်ကျင့်သူများဆိုတာလက်ခံထားပြီးမှုအဘယ်သို့သောငြိမ်းချမ်းရေးဆိုသည့်စကားကိုမှမယုံကြည်ကြပါဒါနဲ့တစ်ထက်ထဲတနေ့ကတော့တည်င်းတစ်ပုံမှာငြိမ်းချမ်းရေးဆွေးနွေးမယ်ဆိုတဲ့စကားနဲ့တူလေးပြေးသွေးရင်ကောင်းငင်ထက်မှလေးရင်တန်ပေါင်ငါးရဲ့ဘုံတန်တွေကပြည်သူကိုချိမ့်ချောက်အနိုင်ကျင့်လို့ကောင်းနေစေပါပဲအဖြစ်ပြက်စွများနဲ့ကြုံလာတိုင်းလက်ရှိခံနေရတဲ့ပြည်သူတွေအတွက်အာဏာရှင်များရဲ့လိန်ညာမှုရက်စက်မှုဆိုတာခက်ဆက်ဆက်အတွေ့အကြုံများကတက်သေးတွင်မှုခက်စနစ်စွများကိုယုံကြည်လက်ခံမှုဆိုတာမဖြစ်နိုင်တဲ့အခြေအနေတွေပါအချိန်တိုတွင်ငြိမ်းချမ်းစွာနေထိုင်ခွင့်ရခဲ့ကြတဲ့ပြည်သူတွေကိုအခုလိုဆင်းရဲဒုက္ခမျိုးမျိုးဖြစ်အောင်ဖန်တီးခဲ့ကြတာအာနာကိုလက်နက်နဲ့နိုင်ကျင့်ခဲ့သူများကြောင့်ပြည်သူတွေသိကြပါတယ်ဒါကိုမဲခိုးမဲလိန်ဆိုတဲ့ခေါင်းစဉ်အကြောင်းပြချက်မှပြည်သူတွေပေးဆက်လိုက်ရတဲ့ဘဝတွေကတန်ဖိုးကြီးလာပါတယ်အခုဆိုရင်အတင်းအာဓမစစ်သားစုဆောင်ချင်းကြောင့်မိသားစုများစွာတေကွဲကွဲခဲ့ကြတဲ့ပြည်သူတွေမြမပြည့်ရဲ့လူဆွမ်းအားအရှင်းမြစ်တွေဆိုတာကလည်းမထိုက်တန်သည့်လုံအားခတွေနဲ့ပေးဆက်နေရတဲ့လူငယ်တွေဒါအပြင်အခုလိုတော်လန်ကာလမှာပြည်သူအတွက်အကျိုးပြုနိုင်ဖို့အသက်ကိုရှင်ပြီးအများအကျိုးကိုဆွမ်းဆောင်နေတဲ့လူငယ်တွေစားတဲ့စားတဲ့ဒေါ်လန်ကာလအတွင်း 9,000 သောအပြည့်မဲ့ပြည်သူများရဲ့အသက်တွေးကဒီအဖြစ်ပြက်အလုံးဟာအာနာရှင်နဲ့အာနာမြဲဖို့ဆုံးရှုံးမှုတွေဆိုတာပါပဲ။ဒါဟာငြိမ်းချမ်းရေးလမ်းစဉ်ကိုဖော်ဆောင်ဖို့အတွက်စစ်မှန်တဲ့အာနာရှင်ဖက်စစ်အများရဲ့လုံရမဟုတ်သလိုပြည်သူကလည်းဘယ်သောအခါမျှမတရားမှုအတွက်ခြေဖြတ်ခံလူဒဏ်စားများဖြင့်ရက်တည်မီမဟုတ်ကြသူများပါပဲ။တန်ကောင်စင်းကောက်ဖို့ထိလုံပန်းပါခဲ့ရတဲ့အာနာရှင်များရဲ့ယနေ့အချိန်လက်ရှိအနေထားကတော့ကျမတင်ပြခဲ့တဲ့အကြောင်းအရာတွေကသက်သေတည်လို့ပါဒီဖြစ်ပျက်တွေကပြည်သူမပိုင်ရင်မြစ်တိခေါင်းဆောင်မှနိုင်ငံတစ်ခုကိုတည်ဆောက်နိုင်ဖို့ဆိုတာမဖြစ်နိုင်တဲ့အနေထားပါခုဆိုရင်ပြည်သူတွေဘဝကတော်လန်ရေးကိုလည်းရဲရဲဝံ့ဝံ့ဝင်းကြီးထောက်ပံ့နိုင်ဖို့ခက်ခဲနေကြသလိုတစ်ဖက်မှာလည်းပြည်သူတွေကိုလက်နက်နဲ့ချိန်ချောက်ပြီးအတင်းအာဓမလူအင်အားဖြည့်တင်းဖို့အကြက်ကင်စနစ်ဖြင့်စူးစောင်းနေတာတွေကြောင့်မနှိမ့်ညို့တဲ့ခစ်စနစ်အောင်မှာလုံးပါပါနေရတဲ့ပြည်သူတွေရဲ့ဘဝပါဒါကြောင့်မို့ပြည်တွင်းအခြေအနေကိုလည်းယနေ့ချင်းပြည်သူတွေကိုစားပြုသည့်အစိုးရအနေနဲ့အမှန်တရားကိုတည်မြင်ပေးချဖို့လိုသလိုမိမိတို့အတွင်းစီးမှာဖြစ်ပျက်နေကြတဲ့ရာဒူးကုန်စီးစိမ်စတဲ့အရှုပ်ရှင်းများကိုပြည်သူထံတည်င်းစကားများမဟုတ်ကြပဲအားအင်ဖြစ်စေနဲ့တည်င်းစကားများဖြင့်ပြည်သူတွေဘဝကိုဖြစ်စည်းပေးကြရင်တော်လန့်ရေးဤအောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
ညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တူမှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများက ဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio MG ဖြစ်ပါရှင်။အရေးတော်ပုံအောင်ရမည်။